ဒေါက်တာအေးမောင်တို့ရဲ့ရခိုင်တိုင်းသားတိုက်တက်ရေးပါတီကဒီဂရီမုံနိုင်ကြောင့်အသေးပြောက်အပြက်စီကိစ္စတွေလိုက်ပြီးကူညီပေးနေတယ်လို့သိရပါတယ်။ဘယ်ဒေသတွေမှာဘလို့ဆောင်ရွက်မှုတွေရှိသလဲခင်ဗျာ
။လောလောဆယ်ဒီနေ့မနေ့ကကျွန်တော်တို့ဒီပေါက်တိုးမြို့နယ်ကိုနှစ်ဦးဟောပေါ့နော်ဒါဟိုပုတ်တစည်းနဲ့ထွက်သွားတာရှိပါတယ်။ဟိုမနေ့ပိုင်း10နာရီလောက်မှထွက်ပါတယ်။ဟိုကျွန်တော်တို့ဘက်ကပါတီဝင်၄ဦးကောင်းဆောင်ပါတယ်။နော်တခြားမြို့ကလှုပ်ွေပစ္စည်းတွေလည်းပါပါတယ်။ကျွန်တော်တို့သွားတာကတော့ဒီပေါက်တိုးမြို့နယ်ရဲ့ဒီမြေပုံနဲ့အနည်းဆုံးကျွန်းတွေပေါ့ဗျာအင်ဂျင်ခြိုင်ကျွန်းပေါ့နော်အဲကြောက်စုတို့ကြောက်မောင်းတို့အဲ့တော့ဂျိုင်းသိပ်တို့ငရီခြိုင်တို့နော်ငရပတ်ခြိုင်တို့ငမေးပြင်းတို့ဆိုတဲ့နေရာကိုသွားပါတယ်အဓိကဆန်းတွေပါသွားတယ်တဆထုပ်တွေပါသွားတယ်နောက်တလပတ်ကြီးတွေပေါ့နော်တလပတ်ဆိုတာဟိုပါယာယီတေးလေးလို့လို့ရအောင်ပါကျွန်တော်တို့အဲ့ဒါတွေပါသွားပါတယ်အဲ
့တော့ဘေဒီသားမှာအသေးအပြောက်တွေကဘလောက်ဥယျာဉ်ရှိတယ်လို့သတင်းရလဲခင်ဗျာ
ကျွန်တော်တို့ကိုမနေ့က25ရက်နေ့ညနေ9နာရီလောက်ကြည့်လေအဲဒီဘက်ကတယ်လီဖုန်းနဲ့သတင်းပို့တဲ့အချက်အရတော့မနေ့ပိုင်းကပို့တော့ကတော့25ရောက်လောက်ရှိတယ်ဗျာကွန်ဖာလုပ်ထားတာတဲ့ညနေပိုင်း9နာရီကိုယ်လောက်မှာကွန်ဖာလုပ်တာ84ဦးလောက်ဇီးရင်ရထားပြီးပါပြီတဲ့အသေးပြောက်ကထက်လေးတိုးနိုင်တဲ့အကြောင်းတွေရှိတယ်တဲ့မြေပုံတစ်မြို့နေတယ်ပါအဓိကထိခိုက်တာကမြေပုံမြို့နေကိုမနေ့ကရတဲ့သတင်းအရဆိုရင်မြေပုံတစ်မြို့လုံးကအပိုက်ပုံကြီးလိုဖြစ်နေတယ်တဲ့ဥမာမြေပုံနဲ့ချီတဲ့ကျေးရွာတွေလေဥမာလွန်လုံးပိတ်ဆိုတဲ့ကျေးရွာမှာဆိုရင်လူဦးရေပေါင်း2000ကျော်ရှိတာပေါ့နော်အိမ်ခြေပေါင်း300ကျော်ရှိတယ်တဲ့အိမ်30လောက်ပဲကျန်တယ်တဲ့တရွာလုံးမှာရှိတဲ့တစ်ပင်တွေကလည်းကြပြားဝတ်သွားတာပဲတဲ့အပြင်ကခူချောင်းဆိုတဲ့ရွာကလည်းအိမ်ခြေပေါင်း280လောက်ရှိတယ်တဲ့စာပင်ချောင်းလေးတစ်ချောင်းနဲ့ဥက္ကဋ္ဌအိမ်တအိမ်ပဲကျန်နေတယ်ဆိုတော့2အိမ်ပဲကျန်တာပေါ့ဗျာဟိုထိခိုက်ပျက်စီးမှုကတော်တော်များပါတယ်ခင်ဗျာ
ကုနာဆရာပြောသွားတဲ့84ဦးဆိုတာ
ဥမာသူတို့မနေ့ပိုင်းကပြောရတဲ့ထင်ပါလေငရွှေတောင်မှာတယောက်တည်တယ်เนาะဒီအမျက်ထွက်မှာ5ဦးတည်တယ်နောက်ပြိုင်းချောင်းမှာ3ဦးတည်တယ်ကြိုင်သာမှာ6ဦးတည်တယ်ပြင်ဝမ်းမှာ5ဦးတည်တယ်တောင်စိတ်မှာ3ဦးတည်တယ်เนาะဒါကြိုင်ဟင်းခါမှာ2ဦးကြိုင်ဟင်းတောင်မှာ2ဦးဆိုတာမနေ့ပိုင်းကကျွန်တော်တို့ကို25ဦးစီရင်ပေးထားတာပါအဲ့ဒီစီရင်မှာခုနကကြောက်ဖြူနဲ့မျက်နှာချင်းဆိုင်ကရှိတဲ့ငပတုံနဲ့ကျွန်းသားရကအဲ့ဒီပထမနေ့မှာကလေးကအလောင်း၅လောင်းရတယ်စီဦးခန့်ပြောက်နေတယ်ဆိုတဲ့သတင်းမပါသေးပါဘူး Now စစ်တရကိုတော့ပေါ့နော်အဲ့ဒီယူအမ30လောက်ကဒီဆုံးကျုံသွားတယ်လို့သတင်းကြားပါတယ
်အနာပိုင်းဒီဘက်ကရောဒီကုညီကယ်ဆယ်ရေးလုပ်ငန်းတွေဘယ်အတိုင်းဒါဒီလုပ်နေတယ်ကြားရလဲခင်ဗျာ
ကျွန်တော်တို့ကြားတာကတော့အဲ့ဒီနောက်တစ်နေ့မှာလေကြောက်ဖြူကိုပြန်လည်နေရာချထားရေးဝန်ကြီးနောက်ပို့ဆက်ဝန်ကြီးပါတယ်ဆိုတာလည်းကြားပါတယ်အဲနောက်တစ်နေ့မှာလေအောင်တကွန်တင်ဖို့တစည်းရဲ့နောက်ဦးကျောက်တောင်ရဲ့တင်ဖို့တစည်းရဲ့နဲ့ဆန်8တွေ200အဲ့လိုမျိုးတွေယူသွားကြတယ်လို့သတင်းကြားပါတယ်အဲတရွာကိုဆိုင်9အိတ်လောက်ကတော့ဒါဖြန့်ပေးကြတယ်လို့သတင်းရရှိပါတယ
်ဒီအရေးအတွက်တရားရောလုံလောက်မှုရှိရလားခင်ဗျာ
လုံလောက်မှုကတော့မရှိနိုင်သေးပါဘူး။ပြီးရင်ကျွန်တော်တို့နောက်ပိုင်းကြားတဲ့ကုသတင်းကြားတာလေ။ကျွန်တော်တို့ကမြို့လူလူကလှူတယ်။ကျွန်တော်တို့ဒီစေနာရှင်တွေကလှူတယ်တန်းတဲ့အကုန်လုံးကိုအဲ့ဒီသက်ဆိုင်ရာအာဏာပိုင်တွေစီမှာအပ်ပြီးကမှဟိုကတော့လှူချင်းပြုတယ်။ဘာညာဆိုတဲ့သတင်းတွေလေးတိတိကျကျနေရပါတယ်။
အဲ့တော့ဆရာဆိုလိုချင်တာကအခုမုံတိုင်းကြောင့်ဒုက္ခရောက်နေတဲ့လူတွေကိုလှူချင်းတန်းညင်နေဆိုရင်အာဏာပိုင်အဖွဲ့အစည်းကိုအရင်ဆုံးဖြတ်ပြီးမှလှူရမယ်ဆိုတဲ့သဘောမျိုးတက်ရောက်နေလား။
အဲ့လိုမျိုးတက်ရောက်နေတယ်ဆိုတဲ့သဘောကျွန်တော်တို့စီကိုသတင်းပို့လို့ပါတကယ်ဖြစ်တင်တာက direct လူတာကိုခွင့်ပြုပေးတဲ့နယ်ဆိုတဲ့သဘောနဲ့ကျွန်တော်တင်ပြတာပါ
ဒေါက်တာအေးမောင်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာ